ရခိုင်ပြည်နယ်အတွင်းစစ်ပြေးဒုက္ခသည်တွေကိုအစိုးရပိုင်းကဘလို့ကူညီဆောင်ရွက်ပေးနေလဲဆိုတာနဲ့ပတ်သက်ပြီးတော့ပြည်သူလွတ်တော်မှာဒီကနေ့ဆွေးနွေးခဲ့ကြပါတယ်။အစိုးရဘက်ကလွတ်တော်ကိုတင်ပြချက်တွေဟာမြေပြင်မှာရှိတဲ့ချက်လက်တွေနဲ့ကွဲလွဲနေပြီးတော့အစိုးရအနေနဲ့ရခိုင်ပြည်သူတွေရဲ့လိုအပ်ချက်ကိုအသေးစားဖြည့်ဆည်းပေးနိုင်ဖို့လိုအပ်ချက်တွေရှိတယ်လို့လည်းလွတ်တော်ကိ ဥဖေတန်ကရခိုင်ပြည်နယ်မှာရှိနေတဲ့စစ်ဘေးရှောင်ဒုက္ခသည်တွေအတွက်အစိုးရဘလို့ကူညီဆောင်ရွက်ပေးနေတယ်လဲဆိုတာကိုမေးမြန်းခဲ့တာဖြစ်ပါတယ်။ဝန်ကြီးဌာနဘက်ကတော့ရခိုင်ကတိုက်ပွဲရှောင်ပြည်သူတွေယာယီနေထိုင်ဖို့စခန်းခုနှစ်ခုကိုငွေကျပ်တန်းတစ်ထောင်ကျော်အသုံးပြုပြီးအစိုးရကလက်ရှိမှာစောက်လုပ်ပေးနေတယ်လို့ဆိုပါတယ်။ဒီပင်စစ်ဘေးရှောင်ဒုက္ခသည်တွေအတွက်ကူညီကယ်ဆယ်ရေးလုပ်ငန်းတွေမှာနိုင်ငံတကာအဖွဲ့တွေနဲ့ပူးပေါင်းဆောင်ရွက်နေတယ်လို့လည်းဆိုလိုက်ပါတယ်
။ကျွန်တော်တို့စစ်ဘေးအိုက်ပွဲရှောင်ဒုက္ခသည်များအတွက်လက်ရှိနိုင်ငံတော်အနေနဲ့ထောက်ပံ့ပေးနိုင်မှုအခြေအနေလုံလောက်မှုရှိရလားဆိုတဲ့အပိုင်းမှာကျွန်တော်တို့အဲဟာကျွန်တော်တို့နိုင်ငံတော်အနေနဲ့လုံလောက်စွာနဲ့ထောက်ပံ့ပေးနိုင်ပါတယ်ဆိုတဲ့အကြောင်းကျွန်တော်အနေနဲ့ပြန်ပြလိုပါတယ်။နိုင်ငံတော်အနေနဲ့ဆောင်ရွက်တဲ့နေရာမှာလည်းနိုင်ငံတော်ကိုစားကျွန်တော်တို့ဝန်ကြီးဌာနလည်းမဟုတ်ပါဘူးသက်ဆိုင်ရာဌာနလိုက်ကျွန်တော်တို့ဝန်ကြီးဌာနအကြီးကြီးကလည်းပူးပေါင်းပါဝင်ဆောင်ရွက်ပေးလျက်ရှိပါတယ်ဆောစောကလူမှုအဖွဲ့အစည်းတွေရဲ့ကျွန်တော်တို့ဒါရောက်ထောက်ပံ့ပေးနိုင်မှုအပိုင်းကိုလည်းကျွန်တော်တို့အနေနဲ့နိုင်ငံတော်အနေနဲ့ဤနယ်အစိုးရအနေနဲ့ကန့်တတ်ထားခြင်းကန့်ကွက်ထားခြင်းရှိပါဘူးလာရောက်ထောက်ပံ့မှုတွေကိုလည်းလက်ခံဆောင်ရွက်ပေးလျက်ရှိပါတယ်ဒီချိန်နေမှာဘာတစ်ခုပဲကျွန်တော်တို့ဒီကံတမှုဖြစ်နေလဲဆိုရှင်လူကြိုရေးအခြေအနေကဖြစ်ပါတယ
်လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရချထားရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးစိုးအောင်ကအခုလိုပြောဆိုလိုက်တာဖြစ်ပါတယ်ရခိုင်ပြည်နယ်မှာတပ်မတော်နဲ့ရခိုင်လက်နက်ကိုင်ဖွဲ့ AA တို့ကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ဒုက္ခသည်စခန်းတွေမှာခိုးလုံနေရသူတွေရှိနေတာပါအစိုးရဘက်ကတော့ဒုက္ခသည်1000ကျော်သာရှိတယ်လို့ဆိုပေမဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးဖေတန်းကတော့9000ကျော်နီးပါးရှိတယ်လို့ဆိုပါတယ်လက်ရှိအစိုးရဘက်ကကူညီဆောင်ရွက်ပေးနေတာတွေနဲ့ပတ်သက်လို့မေကွန်မေးမြန်းခဲ့တဲ့ဥဖေတန်းကတော့
ဒုက္ခရေရှင်တွေကဟာလာကျွန်တော်တို့တပူပေါ်မှာနှစ်ပူဆင့်ဆိုတယ်ပေါ့နော်ဒီရေဘေးဒုက္ခရေဘာကြုံနေရတယ်ပေါ့ဒုက္ခနော်အဲအဲ့ဒါကြောင့်ကျွန်တော်တို့ဒုက္ခတွေချင်းနေရကိုပူပြီးတော့ဆိုးနေပါတယ်အဲနူလာနေရာတွေကိုပြန်သွားဖို့ဆိုတာကလည်းပွဲရှင်တွေတော့သွားလို့မရဘူးဟောစားဝတ်နေရာကလည်းမပြေလည်ဘူးပြီးတော့ရှေ့အနာကပေါ့နော်ဗာလက်စားမလဲသူလုံငန်းခွင်တွေလည်းပြစ်ထားရတယ်ပေါ့ဥရိအင်းတွေလည်းပြစ်ထားရတယ်ဆိုတော့ဟိုဒီဒုက္ခတွေရဲ့အခြေအနေကအပြင်းမအကူအညီစေနာရှင်တွေရဲ့အကူအညီမလာဘူးဆိုရင်အဲတနေ့တနေ့အဲ့ဒါပဲညော်နေရတာပဲလေအဲ့ဒါမလာဘူးဆိုရင်တို့ကိုဒုက္ခရောက်နေပါတယ်
တိုက်ပွဲရှောင်ပြည်သူတွေလိုအပ်ချက်တွေအတွက်အစိုးရဘက်ကဖြည့်ဆည်းပေးနိုင်မှုဟာမြေပြင်အခြေအနေနဲ့အစိုးရတင်ပြချက်တွေကွဲလွဲမှုရှိနေတဲ့ပေါ်ပြန်လည်တုံ့တက်ဖို့နဲ့ပြည်သူတွေလိုအပ်ချက်အမှန်တကယ်ပြည့်မီအောင်ဖြည့်ဆွမ်းပေးဖို့တိုက်တွန်းလာသူကတော့ရခိုင်မျိုးသမီးလွတ်တော်ကိုယ်စားလှယ်မထူမီပါ။အ
ေးကျမအနေနဲ့တော့ဒီဒုက္ခတွေကစီရေးကိုအစိုးရကပြည်ပြည်ဝဝဆောင်ရွက်တယ်လို့ကျမမထင်ပါဘူးရှင်။ကျမသွားတော့ကလည်းပြည်ပြည်ဝဝဆောင်ရွက်ခြင်းတွေကိုကျမမတွေ့ခဲ့ပါဘူး။သမုဟုတ်ပြည်ပြည်ဆိုလို့ရှိရင်သွားဖို့လာဖို့တတ်တာတော့လူတွေဒီတတ်တတ်တာတော့ဒါတရားကိုတော့မှကန့်တတ်ချက်တွေကိုအဲ့တော့ FMB နဲ့မှာပထမဆုံးတွေ့ရတဲ့ဖြစ်ပါတယ်ရှင်။အဲဒီလိုအပြည့်အဝကူညီနေတယ်၊ပြည့်ဝပြည်သူတွေပြည့်ဝရရှိနေတယ်ဆိုတော့ကျွန်တော်လက်မခံပါဘူးရှင်။မြေပြင်မှာကျမတို့သွားတော့ဟာတောင်မှအဲဒီမှာသက်ဆိုင်ရာဝန်ကြီးတွေနဲ့ပြောတာတောင်မှနေလို့သူတို့အခန့်အသတ်နဲ့ပဲသူတို့ပေးတယ်။ပြည်သူတွေကနေပြီးတော့ဒီမှာသွားပြီးတော့အတော့ကတဲ့ကံကိုသွားတာလေအကန့်တနဲ့ပစ္စည်းတွေဆိုလို့ရှိရင်အကန့်တနဲ့ဘယ်ဘက်ရောက်သွားမယ်ညာဘက်ရောက်သွားမယ်ဆိုတော့သူဘက်ကအကြောင်းပြချက်နဲ့အများကြီးရှင်အစိုးရတင်ပြချက်တဲ့အချက်လက်များကိုကျမတို့ကဘယ်လောက်ထိဒီပေါ်မှာနေပြီးတော့မမှန်ကန်ကန်ရှိလဲဆိုတာကိုလည်းကျမတို့သုံးသပ်ဖို့လိုပါမယ
်။အစိုးရအနေနဲ့တိုက်ပွဲရှောင်ပြည်သူတွေအတွက်လိုအပ်ချက်တွေကိုလက်ရှိမှာထောက်ပံ့ပေးနေတယ်လို့ပြန်လည်ထူထောင်ရေးကဏ္ဍတွေမှာလည်းစီမံဆောင်ရွက်ပေးသွားမယ်လို့ဒုတိယဝန်ကြီးဦးစိုးအောင်ကဆိုပါတယ်။ပြီးခဲ့တဲ့နှစ်ကုန်ပိုင်းကဆလို့ရခိုင်မှာတက်မတော်နဲ့ရခိုင်လက်နက်ကိုင်အဖွဲ့ AA တို့ကြားတိုက်ပွဲတွေဖြစ်လာတာကြောင့်စစ်ဘေးရှောင်ဒုက္ခသည်တွေရှိလာခဲ့တာဖြစ်ပါလေရှင်။